လေးစားရတဲ့တောတာရှင်များရှင်မြန်မာနိုင်ငံရဲ့အချင်းထောင်တွေမှာအာဏာပိုင်တွေကသူတို့ဖိနှိပ်ချိုးနှိမ်ထားတဲ့အတိုက်အခံနိုင်ငံရေးသမားတွေပိုးပြီးနစ်နာခံစားစီဖို့စနစ်တကျပြင်ဆင်ထားကြပါတယ်။ဒါကြောင့်လဲနိုင်ငံရေးအချင်းကြမိသားစုတွေအချင်းထောင်တွေကမိသားစုဝင်အတွက်နှိမ့်စင်ပူပင်တော့ကရောက်ခဲ့ရပါတယ်။ရောက်နေရဇဲလဲဖြစ်ပါတယ်။ပြောပြလို့မရနိုင်တဲ့နာကျင်မှုကိုခံစားရလို့အချင်းကြမိသားစုတွေကြရတဲ့မျက်ရည်တွေအခုချိန်ထိမဆဲနိုင်ကြသေးပါဘူး။အသက်82နှစ်အရွယ်မှာစစ်တွေအချင်းထောင်တွင်ကြဆုံးသွားရတဲ့ဆရာကြီးဦးဦးတာထွန်းရဲ့ထောင်တွင်နောက်ဆုံးအခြေအနေကိုနိုင်ငံရေးအချင်းသားဟောင်းလဲဖြစ်ရခိုင်အမျိုးသားလဲဖြစ်တဲ့ဦးကျော်ဟန်ကအခုလိုပြောပြခဲ့ပါတယ်။ကျွန်တော်တို့ရခိုင်လူမျိုးတွေခေါင်းပေါ်တင်ထားရတဲ့ဆရာကြီးကိုစစ်ခုံရုံးကနေစစ်တွေအချင်းထောင်ကိုပို့လိုက်ပါတယ်။ဆရာကြီးကိုမြင်တော့ကျွန်တော်တို့ခံစားနေရတဲ့ဒုက္ခကိုမေ့ပြီးဆရာကြီးအတွက်ပိုးပြီးပူပန်ရပါတယ်။ဆရာကြီးဦးဦးသာထွန်းလိုတမိုင်းသူတေတီပုဂ္ဂိုလ်တယောက်ကအချင်းထောင်နဲ့နေရမယ့်သူမဟုတ်ပါဘူး။သူ့ပညာနဲ့တိုင်းပြည်အတွက်လူမျိုးအတွက်ပြင်ပကဘာမှာလွတ်လွတ်လပ်လပ်အလုပ်လုပ်နေရမယ့်ပုဂ္ဂိုလ်တူပါ။ဆရာကြီးအသက်ရွယ်နဲ့လဲအချင်းထောင်တွင်နေထိုင်မှုကဘလို့မှနေအပ်တဲ့နေရာမဟုတ်ပါဘူးဆရာကြီးကိုကျိုးသမားတွေထားတဲ့ကျိုးတိုင်အခန်းနံပါတ်9မှာထားခဲ့ပါလေတခန်းကို3ရောက်နေရပါတယ်88တပိတ်ကော်မတီမှာပါတဲ့ဥက္ကဋ္ဌဦးအေးကျော်ဒုဥက္ကဋ္ဌဦးတာထွန်းအောင်အတွင်းရေးမှုဦးလာစောစခန်းမှုဘဝနဲ့88အရေးတော်ပုံမှာပါလို့အချင်းကြခံရတဲ့မောင်ညွတ်စိန်မောင်ထွန်းဝင်းကျွန်တော်တို့အတူနေခဲ့ရပါတယ်မကြခင်မှာကျွန်တော်တို့ကိုကြိုးတိုက်ကနေအဆောင်ပြောင်းလိုက်ပါလေဆရာကြီးကိုကျွန်တော်တို့ကိုမိပါလို့ကိုခေါင်းဆောင်လို့သဘောထားပြီးတတ်နိုင်သလောက်ပြုစုခဲ့ပါတယ်အခွင့်အရေးရသလောက်ပေါ့ဆရာကြီးကမှတ်ညံသိတ်ကောင်းပါတယ်ဆရာကြီးပြောတဲ့စကားတွေကျွန်တော်မှတ်မိနေပါတယ်ဒီခေတ်မှာမြေကြီးထဲမှာရှိတဲ့သမိုင်းကိုမဖော်ထုတ်နဲ့ဖောက်ပြန်ရေးအစိုးရလက်ထက်မှာဖော်ထုတ်ရင်ငါတို့လူမျိုးတွေရဲ့သမိုင်းဖျောက်ဖျက်ခြင်းခံရမယ်တဲ့ဆရာကြီးရဲ့ညံအမျောမြင်ကြီးမားမှုပါပဲ။တာရကအနေနဲ့ကြည့်ရင်သိမကြခင်တည်းမှာမြောက်ဦးကဖျားထာပနာတွေကိုနေပြည်တော်ကိုတည်သွားဖို့အာဏာပိုင်တွေစ조사ခဲ့ကြပါတယ်။ရခိုင်ဒေသခံလူထုရဲ့ယုံကြည်ချက်အင်အားကြောင့်သာအာဏာပိုင်တွေပြန်ထားခဲ့ရတာမို့လား။ဆရာကြီးကပြောပါတယ်။နဝတအစိုးရကိုလက်ဖြန့်တောင်းလို့အာဏာမရနိုင်ဘူး။သူတို့မှညစ်ပတ်တဲ့နီလန်းပေါင်းစုံရှိတယ်တဲ့1990ဩဂုတ်လ14ရက်မှာဆရာကြီးကိုသူ့မိသားစုကမြောက်ဦးကနေထောင်ဝင်စာလာတွေ့ပါတယ်ထောင်ဝင်စာကပြန်လာတဲ့ဆရာကြီးနဲ့ထောင်ဝင်စာထွက်တွေ့မဲ့ကျွန်တော်နဲ့စကားခဏပြောလိုက်ပါသေးတယ်အဲ့ဒီည8:45မှာဝါရာတယောက်ကဆရာကြီးဆုံးသွားပြီလို့ကျွန်တော်ကိုတိုးတိုးလေးလာပြောပါတယ်ကျွန်တော်နားထဲမှာတော့အနုမြူဘုံတစ်လုံးကိုယ်သွားသလိုခံစားလိုက်ရပါတယ်ဘူးဝါကိုလှမ်းကြည့်တော့ဓမီတလက်လက်နဲ့ဝင်းနှန်းတွေအလုတ်ရှုပ်နေကြပါတယ်မနဲ့မိုးလင်းတော့ကျွန်တော်တို့အဆောင်တကားကိုမဖွင့်ပေးပါဘူးလူအစုမခံပဲတခန်းချင်းတကားဖွင့်ပြီးထမင်းယူခိုင်းပါတယ်နောက်မှကျွန်တော်တို့သိရတာအဲ့ဒီအချိန်မှာစစ်တွေအချင်းထောင်ပြင်ပမှလည်းလူတွေစုယုံနေကြတယ်ဆိုတာပါဆရာကြီးဘာကြောင့်ကွယ်လွန်ရတယ်ဆိုတဲ့စေးစစ်ချက်အတိအကျရရှိဖို့အရေးကိုသိကျင်လို့စုယုံရောက်ရှိနေကြတာပါဆရာကြီးခေါင်းမှုတယ်ဆိုလို့စေးထိုးပေးလိုက်တယ်ဆိုတဲ့အဖြေကိုပဲပေးခဲ့ပါတယ်ဆရာကြီးရုပ်ကလပ်ကိုမိသားစုဆွေမျိုးတွေရှိရာနေအိမ်ကိုပြန်မပေးခဲ့ပါဘူးအချင်းထောင်ထဲမှာပဲဆရာကြီးရုပ်ကလပ်ကိုမိသားစုဝင်တွေကို15မိနစ်ပဲကြည့်ရှုခွင့်ပေးခဲ့ပါတယ်နှစ်ရက်အကြာမှာအချင်းဦးစီးအစီအစဉ်နဲ့စစ်တွေတင်းကြိုင်းမှာပဲဆရာကြီးကိုတချူခဲ့ပါတယ်ဆရာကြီးကိုတကြိုတဲ့နေမှာပဲဆရာကြီးရုပ်ကလပ်ကိုအဆောင်လေးဆောင်ရှိတဲ့လမ်းကြားကနေထုတ်သွားတော့ကျွန်တော်တို့အားလုံးတန်မြန်အော်ခဲ့ကြပါတယ်။ဆရာကြီးဦးဦးတာထွန်းကောင်းရာသူကတိလားပါစီဆိုတဲ့အတန်ကသာပောက်ကွဲတန်ဖြစ်ခဲ့ရင်စစ်တွေအချင်းထောင်အိုယိုးပြိုကျပျက်စီးသွားမှာပါပဲ။နောက်ရက်မှာထောင်ပိုင်ဦးညီစိန်ကဒီတခါအမျှဝေရင်အားလုံးကိုနောက်မှုတိုးမယ်ဆိုပြီးဝါရာတွေကိုရိုက်ခိုင်းဖို့အစင်သင့်ပြင်ဆင်ထားကြပါတယ်အဲ့ဒီကြားကပဲဖျားဝတ်တက်ပြီးချိန်မှာရခိုင်သမိုင်းသူတေတီ စရာကြီးဦးဦးသာထွန်းကောင်းရာသူကတိလားပါစေဆိုပြီးသုံးချိန်သုံးကာတံပြန်អော်ခဲ့ကြပါတယ်ဆရာကြီးရဲ့နောက်ဆုံးခရီးအတွက်ကျွန်တော်တို့အချင်းထောင်ထဲမှာကြောပေါ်ဒုတ်အဝဲခံပြီးဆူတောင်းမြတ်တာပို့ခဲ့ရတာပါတဲ့လေးစားရတဲ့သောတာရှင်များရှင်တစင်းပန်းခိုင်တမြိုင်မြိုင်ရခိုင်ဖျားပေါင်းရှိတဲ့မြောက်ဦးစာတိသားဆရာကြီးဦးဦးသာထွန်းကရခိုင်ပြည်နယ်နဲ့ရခိုင်သမိုင်းမှာအစင်ထာဝရထွန်းလင်းနေမဲ့အာဇာနည်ကျယ်တဝင့်ဆိုတာကျမတို့နက်နက်ရှိုင်းရှိုင်းယုံကြည်နေလျက်ပါရှင်သောတာရှင်များညှဝေးခံစားနိုင်ကြပါစေဂျေဇူးတင်ပါတယ်ကျမနှင်းပန်းအိမ်မှာ